စကိုင်းတိုင်းမုံရမြို့နီလေဘရောင်းတောင်ကျေးနီစီမံကိန်းနဲ့ပတ်သက်လို့လာပေါင်းများစွာကြောင်တင်းမာမှုတွေဖြစ်နေတာဟာခုချိန်ထိပြည်လည်မှုမရသေးတဲ့အပြင်စီမံကိန်းဖြတ်သိမ်းရေးအတွက်ဒေသခံတွေကဒီကနေ့ထိဆန္ဒပြနေကြသေးဖြစ်ပါတယ်။အာဏာပိုင်တွေကတော့မကြသေးခင်ရက်တွေအတွင်းဆန္ဒပြလှုပ်ရှားမှုတွေနဲ့ဆက်နွယ်ပြီးတက်ကြွသူလူတချို့ကိုတည်ငြိမ်မှုထိခိုက်အောင်သွေးထိုးလှုံ့ဆော်သူတွေအဖြစ်နဲ့ဖမ်းဆီးဖို့ကြိုးပမ်းနေပါတယ်။လက်ဘရောင်းတောင်ကျေးနီစီမံကိန်းရဲ့နောက်ဆုံးအခြေအနေတွေကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်ရှင်
။လက်ဘရောင်းတောင်ကျေးနီစီမံကိန်းလုံးဝပြတ်နေရေ
။ဟုတ်ကဲ့အခုကြားလိုက်တာကတော့လက်ဘရောင်းတောင်ရေးဆန္ဒပြနေတဲ့အတံတွေဖြစ်ပါတယ်။ဒီကနေ့ဆန္ဒပြပွဲမှာတော့လက်ဘရောင်းတောင်ကျေးနီစီမံကိန်းလုံးဝပြတ်သိမ်းရေးမီးလောက်ပုံးတရက်ခံတွေဖော်ထုတ်ပေးရေးပုံမှန်144ရုပ်သိမ်းပေးရေးဥပိုင်ကုမ္ပဏီအလိုမရှိဝမ်ပေါင်းကုမ္ပဏီထွက်သားဆိုတဲ့ချက်တွေကိုကြွေးကြော်အော်ဟစ်ပြီးဆန္ဒပြခဲ့တာဖြစ်ပါတယ်။ဒီဆန္ဒပြပွဲဟာအာဏာပိုင်တွေကတရားဝင်ခွင့်ပြုတာမို့တစုံတရာအတားအဆီးမရှိကြောင်းကိုကိုယ်တိုင်ပါဝင်ဆန္ဒပြနေသူအမျိုးသမီးတယောက်ကအခုလိုပြောပါတယ်
။တုံကားနေညောင်မင်းကြီးထိပါရှင်။နှစ်မိုင်ကျော်ကျော်လောက်ပါရှင်။ဟုတ်ကဲ့ပါရှင်လမ်းလျှောက်သွားကြတာပါရှင်။လူအင်အား900လောက်ရှိပါတယ်ရှင်။မရှိပါဘူးရှင်ဒါကဥပဒေတရားဝင်ခွင့်ပြုတဲ့အနေနဲ့ကျမတို့ဆန္ဒဖော်ထုတ်တဲ့ပွဲဖြစ်ပါတယ်ရှင်။
လက်ရှိဆန္ဒပြသူတွေဟာတင်းစည်းခန့်လေယာဉ်မြေအတွက်ရော်ကျွင်းငွေလက်မခံသူတွေဖြစ်ပါတယ်ဒီကနေ့ဆန္ဒပြပွဲကိုနေကင်း2နာရီကနေညနေ9နာရီအထိပြုလုပ်ခဲ့တာဖြစ်ပါတယ်ပြီးခဲ့တဲ့ April 25ရက်နေ့ကတင်းစည်းခန့်ထားရတဲ့လေယာဉ်မြေတွေကိုဒေသခံတောင်သူလယ်သမားတွေကဝင်ရောက်ထွန်ရက်ခဲ့တာကြောင့်အာဏာပိုင်တွေဘက်ကတနက်နေ့ပစ်ခတ်တာရိုက်နဲ့ဖမ်းဆီးတာတွေဖြစ်ခဲ့တယ်လို့26ရက်နေ့မှာတော့ဖမ်းဆီးခံရသူတွေပြန်လွှတ်ပေးရေးလေဘရောင်းတောင်ကျင်းနီစီမံကိန်းဖြတ်သိမ်းရေးအတွက်ဆန္ဒပြခဲ့ရမှာတော့အာဏာပိုင်တွေဘက်ကလုံခြုံရေးအင်အားတွေတွန်းမြင့်ချထားပြီးနှစ်ဖက်တင်းမာမှုတွေရှိခဲ့ပါတယ်။မနေ့ကတော့လေဘရောင်းတောင်ရေးလှုပ်ရှားနေသူကိုဟန်ဝင်းအောင်အပါအဝင်၈ယောက်ကိုစကိုင်းတိုင်းဒေသကြီးရဲတပ်ဖွဲ့ကဖမ်းဝရမ်းထုတ်ပြန်ခဲ့ပါတယ်။ဒီလိုထုတ်ပြန်ခဲ့တာကိုကိုဟန်ဝင်းအောင်ကအခုလိုပြောပါတယ်။
ကျွန်တော်တို့သိတာကစီးဝါရီမှာတိုက်ဝေ့ရပါတယ်ဆိုင်ရတီ။အဓိကတော့ကျွန်တော်တို့ပုံတွေကိုကတ်ပြီးတော့အမှုရှိပြီးအမှုကျင်းပြီးကြအလိုရှိပြီဆိုရင်ပုံလီပါလေဗျာရုံးစိတ်တို့စာမှတ်တို့ညီစဲတို့လုံးဝမပါဘူးပထမရက်ကလိုက်ပြီးတော့ဝီတဲ့စာမှာသခိုင်းတိုင်းဒေသကြီးရေးတက်ဖွဲ့စင်ညာချက်ဆိုပြီးတစ်စိတ်တိုင်းနေကြတယ်လက်မှတ်ကသခိုင်းတိုင်းဒေသကြီးရေးတက်ဖွဲ့ကဥပင်ယူပေါ့ဗျာအဲ့ဒါနဲ့အဲ့ဒီမှာကျွန်တော်တို့ကိုအမှကျွန်တော်ဆိုအမှငားမှုလို့ကြီးရတယ်ဗျာတိုင်းညာကြီးအတိအကျဘာမှမဖော်ပြတာဘူးနော်အဲ့ဒါကိုရွာအဝင်ထွက်လမ်းတွေမှာလိုက်ပြီးတော့သူတို့ဝေးတာ
လက်ရှိလေဘရောင်းတောင်ရဲ့ဆောင်ရွက်နေသူတွေကိုဒေတာတွင်တင်ကျင်းမှုနဲ့အချမ်းတရားမှုပြပြအောင်တွေးထိုးလှုံ့ဆော်သူတွေအဖြစ်ဖော်ပြတာနဲ့ပတ်သက်ပြီးကိုဟန်ဝင်းအောင်ကအခုလိုတုံ့ပြန်ပါတယ်
။ဟုတ်စုံတိုင်းကော်မရှင်ကနေပြီးတော့အစီအစဉ်သာပါအတိုင်းကြီးပြောလာပြီမြင်တယ်။၁၄ရက်ကျုံစာချုပ်ချုပ်မယ်ဆိုပြီးစာချုပ်တည်းလည်းမချုပ်ဘူး။၁၈ရက်ရုံကြီးကိုလည်းဖုံးတဲ့အတိုင်းခိုးလုံနေတယ်။မြေဒီလည်းပိနေတယ်။၂၅ရက်ပြရတော့မှတနက်တိုင်းနဲ့ပြစ်ပြီးတော့ဝင်ရောက်ရိုင်းနဲ့ဖမ်းတာကြီးလုပ်တယ်လေ။အဲ့လိုဒီကိစ္စကိုလုပ်နေတာမတရားမှုကိုလုပ်နေတာဖြစ်တာ။စုံတိုင်းကော်မရှင်ကလည်းဖော်ထုတ်ပြီးသွားပြီ။ကွန်ဖီပြောကြချက်တွေလည်းတစ်စက်လေးမှမလိုက်နိုင်ဘဲနဲ့ဆက်လုပ်နေတယ်။အဲ့လိုလုပ်တဲ့အတွက်ဒေတာကန်တွေကသူ့ကြည့်ခုံနေ၊ခုံနေတာဝင်ရိုက်တော့ပြန်ပြီးတော့တန်ခွက်ကြတယ်။ဒါကဘသူမှပြေးထိုးစရာ၊လှုံ့ဆော်စရာမတူဘူးလေ။အဖြစ်နဲ့ချက်ရပြီးတော့ကွန်ဖီရဲ့လက်ခက်စင်းနဲ့လုံးမှုကြောင့်မိမာနေတဲ့တီတူတွေဘက်ကနေပြီးတော့ဝင်ရောက်ဆောင်ရွက်ပေးနေတာ။အဲ့လိုဆောင်ရွက်ပေးနေတာကိုတွေးထိုးလှုံ့ဆော်ရည်လေးသုံးမယ်ဆိုရင်ဟုတ်တယ်ကျွန်တော်တို့ကလှုံ့ဆော်ရည်သမားကြီးပဲ
။ကိုဟန်ဝင်းအောင်ကစုံစမ်းစစ်ဆေးကော်မရှင်ရဲ့အကြံပြုချက်တွေကိုအကောင့်ထဲပေါ်ပြီးချိန်ထိဒီစီမံကိန်းကိုရပ်ဆိုင်းထားတဲ့အကြောင်းလည်းထောက်ပြပါတယ်။လက်ရှိမပြီးဆုံးသေးတဲ့လေဘရောင်းတောင်ရေးအခင်အဆုံးသတ်စေရေးအတွက်ကိုလေဘရောင်းတောင်ကယ်တင်ရေးကော်မတီရဲ့နိုင်ငံဖြစ်သူမုံရွာမျိုးကကြပြားဆရာကြီးဦးအမောင်ကတော့သူ့အမြင်ကိုအခုလိုပြောပါတယ်
။ဒီလေဘရောင်းတောင်ကြပ်တနာဖြစ်ရှင်းဖို့မှာကျွန်တော်တွေ့တဲ့ဤကတော့ဟိုအတင်းကိုပဲဆွဲတာလို့တော့မထင်ပါဘူး။ဒီလေဘရောင်းတောင်ကျင်းနီစီမံကိန်းကြီးကိုလုံးဝဖျက်သိမ်းပေးမှပဲအလုပ်အတွက်အင်းငိမ့်မှုနဲ့ပါရမှုရှိပါလိမ့်မယ်လို့ကျွန်တော်တွေ့ပါတယ်
။ဒီလ26ရက်နေ့ကတော့အစိုးရကဖွဲ့စည်းထားတဲ့စုံစမ်းစစ်ဆေးရေးကော်မရှင်ရဲ့အစည်းအဝေးခန်းစာအကောင့်ထဲပေါ်ရေးကော်မတီညှိနှိုင်းအစည်းအဝေးကျင်းပခဲ့ပါတယ်။ဒီအစည်းအဝေးမှာတော့စီမံကိန်းဒေသအနီးရှိဒေသခံပြည်သူတွေအလုပ်ကံရရှိရေးနဲ့ဒေတာဖွံ့ဖြိုးရေးတဘောဝပတ်ဝန်းကျင်နဲ့လူမှုဆိုင်ရာလေ့လာမှုတွေကိုဆောင်ရွက်နေကြောင်းဆွေးနွေးခဲ့ပါတယ်။တင်းစီမြေရာစစ်စည်းအဖွဲ့ကလည်းဒေတာကန်တောင်သူ686ဦးလယ်မြေဧက2018ဧကအတွက်ရောကျင်းငွေကျပ်သိန်းပေါင်း2500ကျော်ပေးအပ်ခဲ့ပြီးစိုက်ပျိုးမြေဖော်ထုတ်ရေးလုပ်ငန်းတွေကိုလည်းဆောင်ရွက်နေကြောင်းတင်ပြခဲ့တယ်လို့တမရယုံအင်တာနက်ဆံပြန့်နာမှာဖော်ပြထားပါတယ်။လေဘရောင်းတောင်စီမံကိန်းစုံစမ်းစစ်ဆေးရေးကော်မရှင်ရဲ့အစီရင်ခံစာမှာတော့စီမံကိန်းရဲ့အားအနေချက်တွေကိုထောက်ပြထားပြီးဒီခြုံငင်းချက်တွေကိုပြင်ဆင်တိုင်မယ်ဆိုရင်စ စီမံကိန်းကိုဆက်လုပ်တင်တယ်လို့အကြံပြုထားပါတယ်။ဒီအကြံပြုချက်ကိုဒေသခံတချို့ကလက်မခံကြပေမဲ့အစိုးရကတော့ကော်မရှင်ဆုံးဖြတ်ချက်အတိုင်းအကောင်အထည်ဖော်ဖို့အတွက်ပြင်ဆင်နေတာဖြစ်ပါတယ်။